MNC စပြီးတော့လုတ်တရသွားခြင်းနဲ့လမ်းကြောင်းပုံစံတော့မတူဘူး UDSA သွားခြင်းနဲ့လမ်းကြောင်းကသူတို့ကတစ်ပြင်းနေဆင်းလက်မှတ်ထိုးမယ်နဲ့ပြည်အောင်စုဆင်းလက်မှတ်ထိုးမယ်တတိယပြစ်ခတ်ရဆိုင်နဲ့ပတ်သက်ပြီးလွှတ်တော်ဆင့်ဆုံးပြတ်မယ်နော်အဲ့ဒါပြီးလို့ရှိရင်သူကနိုင်ငံစင်နူရဲ့ဆက်သွားမယ်ဆိုတော့ဒီပြစ်ခတ်ရဆဲပြီးနိုင်ငံစင်နူရဲ့သွားမယ်ကျန်တဲ့ဘာအကန့်အသတ်မှမခံဘူးဆိုတဲ့ဘက်ကသွားလာအဲ့တော့ MC မှာကြတော့ပါတဲ့အချက်လက်တွေဟာအကန့်အသတ်ရှိတယ်လို့အချို့ကဒီတိုင်းလာလက်နက်ငယ်အချို့ကယူဆကြတယ်အဲ့ဒီအခြေခံပုံမှာဒီလိုကိုယ်လွယ်မှုဖြစ်လာတယ်လို့ထင်ပါတယ
်ဟုတ်ကဲ့တောင်သူကြီးရောဘယ်လိုမြင်ပါလဲဒီကိုယ်လွယ်မှုတစ်ခုကို
ဟုတ်ကဲ့ခုနပြောသလိုဆိုလို့ရှိရင်အုပ်စုက3စုလောက်ကျွေးသလိုတောင်ဖြစ်တယ်လို့ထင်ပါတယ် NCE လက်မှတ်ရေးထိုးဖို့ကဆွေးနွေးခဲ့တဲ့ NCCT ဆိုတဲ့အဖွဲ့မှာ16ဖွဲ့ပါပါတယ်တစ်ဖွဲ့လောက်ကပဲ10ဖွဲ့ကလက်မှတ်ထိုးတယ်10ဖွဲ့ကလက်မှတ်မထိုးဘူးပေါ့နော်ဆိုအဲ့ဒီနေသားမှာ signatory non signatory ပေါ့လက်မှတ်ထိုးတဲ့သူနဲ့လက်မှတ်မထိုးတဲ့သူကြားတဲ့ဘာခေါ်မလဲသွေးခွဲအုပ်ချုပ်ရေးပုံစံများဖြစ်လာသလားပေါ့နော်ဒါမျိုးလည်းစိုးရိမ်မှုရှိပါတယ်အဲ့တော့နောက်တစ်ချက်ကကြတော့ UWSA ရဲ့ပါဝင်ပေါ့မြောက်ပိုင်းမှာငွေတွေကလည်းဒီကျွန်တော်တို့16ဖွဲ့ဆွေးနွေးရဲမပါတဲ့ဟို NRT ရဲ့အုပ်စုတွေလည်းရှိပါတယ်ဆိုအဲ့တော့ဒီဘူးကပြောမယ်ဆိုရင်တော့ကျွန်တော်မြင်တာ3ဘွဲ့လောက်တောင်ကျွေးသလားလို့အနေထားဖြစ်သွားတယ်ထင်ပါတယ်
ဟုတ်ကဲ့အဲ့တော့ဒီလို3ဘွဲ့ကွဲနေရဆိုရင်အခုမကြခင်ကျင်းပလာမယ်လို့စီစဉ်နေရတဲ့ဒုတိယအကြိမ်မြောက်21ရာစုပင်လုံးအဲ့ဒီအစီအွေရောဘယ်လောက်ထိဖြောင်းဖြောင်းတန်တန်ဖြစ်လာနိုင်ပါလဲကောင်သူရဲ့နဲ့ဆက်သွင်းသက်ပါအောင
်ဟုတ်ကဲ့ဟိုကျွန်တော်မြင်တာကတော့ဒီဒုတိယဆွေးနွေးပွဲပေါ့နော်ခုနကဒီအစိုးရဘက်ကဘယ်လို view ဟာမျိုးနဲ့ဟိုသွားကျင်တယ်လဲဆိုရင်ခါနဲ့ပတ်သက်လို့ကျွန်တော်တို့သိချရှင်းရှင်းလင်းလင်းမရှိဘူးလားအဲ့တော့ကျွန်တော်တို့သိရသလောက်ပုံစံကဒီတလောမှာဟိုခကြီးတွေထွက်တဲ့ခါကျတော့ဒီမှာဆိုင်းဘုတ်တွေထောင်လာတာတွေ့ပါတယ်ပြည်နယ်လိုက်အမျိုးသားချင်းဆွေးနွေးပွဲတို့အကြောင်းအရာလိုက်အမျိုးသားချင်းဆွေးနွေးပွဲကိုကြိုဆိုပါကြီးစသဖြင့်ပေါ့ဒီဆိုင်းဘုတ်တွေပေါ့နော်ဆိုလိုတာကကျွန်တော်ကိုယ်တိုင်တော့ဒီငင်းငယ်ရေးလုပ်ငန်းစဉ်နဲ့စိတ်ပြီးဝေးတဲ့သူမဟုတ်ပါဘူးဒါပေမဲ့ကျွန်တော်ကြည့်တော့ဒီဆိုင်းဘုတ်တွေကတာမန်ပြည်သူလူထုတယောက်အတွက်ကဒါအဓိပ္ပာယ်ရှိတယ်ပေါ့နော်ဆိုတဲ့ခါကျတော့ကျွန်တော်မြင်တာဟိုငင်းငယ်ရေးလုပ်ငန်းစဉ်ကသွားတာတော့သွားနေတယ်ဒါပေမဲ့တနိုင်ငံလုံးလွှမ်းခြုံတဲ့အနေအထားလည်းမဟုတ်ဘူးအခုလိုဆွေးနွေးပွဲတွေကရောတကယ်ဒီနေ့ကျွန်တော်တို့ကြုံတွေ့နေရတဲ့လက်ငင်းပြဿနာတွေကိုဆွေးနွေးနေကြတာလားပေါ့ဟိုအဲ့တော့ဒါနဲ့ပတ်သက်ပြီးတော့ဟိုကျွန်တော်အနေနဲ့ကတော့တော်တော်မရှင်းမလင်းဖြစ်လာတယ်လို့ထင်ပါတယ်အဲ့တော့ဒါမဲ့21ပြည်လုံးမှာလည်းဒီဆွေးနွေးပွဲရလဒ်တွေကိုပေါင်းစုံပြီးတော့ချုပ်လိုက်ရင်နောက်ရှေ့ကအနာဂတ်ကိုဆက်ပယ်သွားနိုင်တဲ့ရလဒ်တွေထွက်လာမှာလားဒါမှမဟုတ်လို့ရှိရင်တပိုင်းတစားနဲ့ဟိုမပြီးသေးတဲ့ရလဒ်တွေပဲဖြစ်မလားပေါ့နော်ဆိုတော့ဒါတွေကမေးခွန်းထုတ်ချင်ရှိပါတယ်
ဟုတ်ကဲ့သူနိုင်ငံကောင်းဆောင်တွေအကြီးအကဲတွေဒေါအောင်ဆန်းစုကြည်တို့သမရတို့အကောက်ဝေးဦးစီးချုပ်တို့ကတော့ဒီ2019မှာညဉ့်ညံ့ရေးရအောင်ဘယ်လိုကြိုးစားဆောင်ရွက်မယ်ဘာညာဆီတော့အချက်လက်တော့မပါဘူးပေါ့ဗျာစကားလုံးအဖြစ်နဲ့တော့ပြောနေကြတာတွေ့ရပါတယ်ဘလောက်များအလားအလာရှိနေပါသလဲဥပမာဆိုဆက်ပြောပါခင်ဗျာ
ပြဿနာကျွန်တော်တို့ပထမအကြိမ်ညီလာခံတော့ကျွန်တော်တို့ကအလုံးကကြိုးစားပါတယ်ကြိုးစားရဲဆိုတာဒီညဉ့်ညံ့ရေးညီလာခံဆွေးနွေးပွဲမှာအလုံးပါဝင်ရေးကိုဥတည်မယ်အရေးအယောင်ပေါ့လက္ခဏာတွေ့လို့ကျွန်တော်တို့ကကြိုးစားတယ်ဒါပေမဲ့ပြဿနာကဘာလဲဆိုတော့ပထမအကြိမ်ညီလာခံပြီးမှမှာအလုံးပေါင်းဝင်ကိုလက်တွေ့အခုတည်းကမလုံနိုင်ဘူးတည်းကမလုံနိုင်ဘူးဆိုလို့ရှိရင်တနိုင်ငံလုံးပြစ်ခတ်ရဆဲကြီးကဖြစ်လာမှာမဟုတ်သေးဘူးအဲ့ဒါအပြင်ညီငယ်ရင်းညီလာခံမှာလည်းဒီလက်တကိုင်ပြစ်ခတ်မှာပါနေတဲ့အဖွဲ့အလုံးရောနောက်တန်းသားနိုင်ငံရေးပါတီရောပါနိုင်မှာမဟုတ်သေးဘူးဆိုရင်ကျွန်တော်ကရလကောင်မရနိုင်ဘူးအလုံးမပေါင်းဝင်မဲ့ပြဿနာမဖြေရှင်းနိုင်ဘူးအဲ့တော့အလုံးပောင်းဝင်ကိုဘယ်လိုလုပ်မလဲဆိုတာနဲ့ပတ်သက်ပြီးကျွန်တော်အဓိကစဉ်းစားတဲ့တယ်။ဒါကြောင့်မလို့ဒီတနည်းတာအတွင်းမှာဖြစ်ခဲ့တဲ့ NCA နဲ့ပတ်သက်တဲ့ကောင်းတာဆိုးတာပေါ့နော်။အဲ့ဒါနဲ့ပတ်သက်ပြန် review လုပ်တဲ့လို့ကျွန်တော်တော့မြင်ပါတယ
်။အဲ့အခုဒုတိယအကြိမ်ကျင်းပမဲ့21ရာစုပင်လုံးအစည်းအဝေးတော့အလုံးပောင်းဝင်တဲ့နိုင်ငံရေးဆွေးနွေးပွဲတစ်ခုမဖြစ်လာနိုင်ဘူးလားခင်ဗျာဒီဆွေးနွေးပွဲဟာ
။လောလောဆယ်တော့ခဲရင်လေလောလောဆယ်ခဲရင်လေဆိုတာတစ်NCA ထုတ်ပြီးတာအဖွဲ့တွေမှာတော့အမျိုးသားစစ်ဆွေးနွေးပွဲမလုပ်ရသေးဘူးဗျာဒီ NCA လက်မှတ်ထိုးတာ AABD တခိုင်မှာအမျိုးသားစစ်ဆွေးနွေးခွင့်ကိုလည်းခွင့်ပြုသေးဘူးတော့ ASEAN စကတော့ခွင့်ပြုတဲ့နေရာကိစ္စနဲ့ပတ်သက်ပြီးတော့ဒါနှိမ့်နိုင်နေလို့မလုပ်ရသေးဘူးနော်အဲ့လိုအနေထားရှိတယ်နောက်ပြီးတော့ကြံတဲ့အဖွဲ့တွေကရောစဲဒီအမျိုးသားစစ်ဆွေးနွေးပွဲကိုပြောနေနိုင်ငံဆွေးနွေးပွဲပေါင်းပြင်တော့အကန့်အသတ်ရှိတယ်အဲပြီးခဲ့တဲ့တိုင်းရင်းသားကိုကျေးလက်လူငယ်နေမှာဒေါန်ဆန်းစုကြီးပြောသွားတာတစ်ခုရှိပါတယ်ဘာလဲဆိုတော့လမ်းမမထူထားသေးတဲ့အဖွဲ့တွေလည်းသူစစ်နေသူပေါင်ဝင်ခွင့်ရအောင်သူဖိတ်ခေါ်မယ်လို့ဆိုတယ်။ဒါမဲ့ဟိုဘက်ကလည်းကိုယ်စလဲနေနဲ့မတက်ရင်မတက်ဘူး။နားထောင်တက်တက်ကတော့မတက်နိုင်ဘူးလို့ညှင်းထားတဲ့အခါမှာတော့အကန့်အသတ်ရှိတယ်။အဲ့တော့အားလုံးမပေါင်ဝင်သေးရင်တော့တနင်္ဂနွေလို့ပြစ်ခတ်ရဆေးရင်းနဲ့အလားလာမှာတော့ကောင်းလာလိမ့်မယ်ဆိုတာကျွန်တော်မျှော်လင့်လို့ရမှာမဟုတ်ဘူးခင်ဗျ။
ဟုတ်ကဲ့ကျွန်တော်နောက်တစ်ခုဆွေးနွေးချင်တာကတော့ပြပပယောဂါဖြစ်ပါတယ်မြန်မာနိုင်ငံမှာလွတ်လပ်ရေးရပြီးကြတဲ့ကပြည်တွင်းစစ်ဖြစ်လာခဲ့ပြီးတော့ကလတရှိဖြစ်ရတဲ့အကြောင်းရင်းဟာ ပြပပယောဂါတွေပါဝင်နေလို့ဖြစ်တယ်ဆိုပြီးတော့လည်းပဲနှစ်ပေါင်းများစွာသုံးသပ်သူတွေကပြောခဲ့ကြပါတယ်အခုအခါမှာလည်းပဲအကြမ်းမြင့်ကျွန်တော်စောစောပြောခဲ့သလိုဒီ UWSA ကဥဆောင်ပြီးတင်တဲ့ဆိုတော့ line နဲ့ NCA line ဆိုတာတွေ့ရပါတယ် UWSA နောက်မှာတရုတ်စီနေတဲ့အဲ့ဒီအတွက်ကြောင့်တရုတ်ကဝင်ရောက်ချဲလဲနေတဲ့သဘောဖြစ်တယ်ဆိုပြီးတော့လည်းတွေ့ရပါတယ်အဲ့ကိစ္စကိုကွန်သူညင်းဘယ်လိုပြောလို့ပါလဲကွန်သူညင်းရောအဲ့လိုမြင်မိပါလားခင်ဗျာ
ဟုတ်ကဲ့ဟိုအစောပိုင်းနဲ့ကပေါ့နော်ဒီတရုတ်ပြည်ရဲ့ဟိုဝင်ရောက်ဆက်ဖက်မှုရှိရဆိုတဲ့ဟာမျိုးဒါဟိုသုံးသပ်ကြတာလည်းရှိပါတယ်ကျွန်တော်မြင်တာကတော့ကျွန်တော်တို့အဓိကဒီကိုယ်ပြည်တွင်းထဲမှာဟိုအမြင်ရှိလို့ရင်းအောင်လဲဆိုတာမျိုးပေါ့နော်ဒီပါဆက်ဖက်မှုဆိုတာလည်းဒါကြောင့်ဖြစ်လာတာဆိုတာမျိုးကျွန်တော်ကမြင်ပါတယ်အဲ့တော့နောက်တစ်ခုကကျတော့တခါတလေကျတော့ငင်းငိုင်းရေးကိစ္စကကျွန်တော်တို့ကိုယ်တိုင်ပေါ့နော်ကျွန်တော်တို့ပြည်တွင်းမှာပဲဆောင်ရွက်လို့မပြီးဘူးဆိုလို့ရှိရင်နောက်ပိတ်ဆုံးကျတော့နိုင်ငံတကာဘက်ကငွေကြေးကူညီတို့အကြံဉာဏ်ကူညီစသဖြင့်ဟိုဒါတွေယူလာရတဲ့အပိုင်းတွေရှိပါတယ်ဆိုတော့ဟိုခုနပြောတဲ့ဟိုပြည်ပကနေလို့ဆွတ်ဖက်မှုပေါ့နော်ဒါကျွန်တော်ထင်တယ်တော့ဒစိမ့်ဒီပိုင်းပဲမှန်မယ်လို့ထင်ပါတယ
်နောက်တစ်ခုတစ်ဆက်တည်းမေးချင်ပါတယ်တရုတ်က GWS နောက်မှာဆွတ်ဖက်သလိုပဲဒီဘက်ကအပိုင်းမှာလည်းပဲအနောက်နိုင်ငံတွေအမေရိကန်အပါဝင်အကူအညီပေးထားတာတွေ့ရပါတယ်ဆိုတော့တနည်းအားဖြင့်တစ်ဖက်ကအမေရိကန် EU ရောပါဝင်တဲ့ဘက်နဲ့ဟိုဘက်ကတရုတ်ပါတဲ့ဘက်ဒီငင်းငယ်ကိစ္စမှာလည်းပဲအပြန်အလှန်ဖြစ်နေတာတွေ့ရပါတယ်ကွန်သူရင်းနဲ့ဆက်ပြောပါဦ
းဟိုဒီအနောက်နိုင်ငံဘက်ကအခုလဲဆိုတာအခု JPF လို့ခေါ်တဲ့ဒီ Joint Peace Fund ပေါ့ဗျာဒီနိုင်ငံတကာကစုဖွဲ့ထားတဲ့ဟိုရမုံငွေရှိပါတယ်ဆိုတော့အဲ့ဒါကလည်းသူတို့အခုဒီပေးရင်နိုင်ပေးလို့ရတာမဟုတ်ပဲတဲ့အခုအစိုးရသမ္မတရုံးပေါ့ဆိုတော့ဒီရခွင့်ပြုချက်တွေယူရတာရှိပါတယ်အဲ့တော့တစ်ဖက်မှာကြတော့လေခုနပြောတဲ့တရုတ်ပြည်ဘက်ကအကူအညီတွေလည်းရှိပါတယ်နောက်အကူအညီရာစုကကျွန်တော်တို့တွေ့လာတော့လူသားချင်းစာနာမှုအကူအညီပါတယ်နောက်တစ်ခါဒီပညာပိုင်းပေါ့နော်ဒီဆွေးနွေးပွဲတွေကိုဘယ်လိုအောင်မြင်အောင်မဟာဗျူဟာဆွဲကြမလဲဆိုတာမျိုးလုပ်ကြပါတယ်ဆိုတော့အဲ့တော့ဒါတွေကဟိုပြောမယ်ဆိုရင်တော့ဒီအဖွဲ့တွေကိုလက်နက်အင်အတောင့်တင်းလာအောင်ဒီအဖွဲ့တွေကိုစစ်ဒီပါခေါမလဲတိုက်ပွဲဖြစ်လာအောင်ဆိုတဲ့သဘောမျိုးတဲ့ဆိုင်ကြံတဲ့ဘက်ကပြည်လေအောင်ပတ်မှုမှုမျိုးကပုံများတယ်လို့ကျွန်တော်ထင်ပါတယ်ခင်ဗျာ
ဒီပါအကူအညီတွေပေးနေတာကိုအောင်သူငင်းကတော့စာနာမှုအထောက်ပံ့တွေလို့ဆုံးသက်တယ်နိုင်ငံရေးဩဇာလွှမ်းမိုးခြင်းနဲ့ဆန္ဒရှိတယ်လို့ကကျွန်တော်မပြောနိုင်ဘူးလားခင်ဗျာကောင်မဆို
အဲအဲ့ဒါကတော့သဘောရိုးနဲ့ကူလာလို့လည်းပြောလို့ရပါတယ်နိုင်ငံရေးဩဇာလွှမ်းမိုးခြင်းနဲ့လို့ကူရင်လည်းပြောလို့ရတယ်ဒီအခုချိန်ကတော့ကဘာကြီးကရွာကြီးဖြစ်နေတော့အကုန်လုံးပတ်သက်ဆက်နွယ်မှုကတော့ရှိနေမှာပဲခင်ဗျာအဓိကတော့ကကိုအောင်သူငင်းပြောတဲ့အထက်မှာပါတယ်အညီရှိလို့ရေမှာဖြစ်တဲ့ကြောင့်ဒီအညီကိုဘယ်လိုဖျောက်မယ်ဆိုတော့ကိုကပိုရေးကြီးရဲ့ဗျနော်လောလောဆယ်မှာငင်းငင်းဆွေးနွေးပွဲမှာအောက်ဘက်ပါဝင်နိုင်သေးတာဘာအချက်ကြောင့်လဲဆိုတာပဲကျွန်တော်တို့ကအရေးကြီးတယ်။နိုင်ငံတကာကတော့သူ့အကျိုးစီးပွားပေါ်မှာအမေရိကန်ပဲဖြစ်ဖြစ်အနောက်အစုပဲဖြစ်ဖြစ်တရုတ်ပဲဖြစ်ဖြစ်သူ့အကျိုးစီးပွားအခြေခံပေါ်မှာပါဝင်ပတ်သက်မှုကတော့ရှိနေမှာပဲ။ဘလို့ပါဝင်ပတ်သက်မှုရှိနေနေကိုကကိုကံအကောင်းမှုလိုတာအချက်ကိုပြဿနာကိုရှင်းနိုင်မှုလိုတာအဓိကချက်လို့ကျွန်တော်မြင်ပါတယ်။
အညီရှိလို့ရင်းအောင်လဲဆိုတော့တကယ်တမ်းနှစ်ဖက်အပြိုင်ဆိုင်ဖြစ်လာကြရင်ဒီကနေ့ကမြန်မာနိုင်ငံရဲ့ပထဝီနိုင်ငံရေးအရေးပါမှုကလည်းပူစီနှံရောက်လာလို့ထင်ပါတယ်အစ်တော်အရှမ်းမှာအမေရိကန်ကိုထော်လကန်လန်လုတ်တဲ့ဖိလစ်ပိုင်လိုနိုင်ငံမျိုးတွေလည်းရှိလာတယ်ဆိုတော့ဒီဘက်ကိုသူတို့ကလည်းပူဝင်ရင်ကြမှာပဲတရုတ်ကလည်းထွန်းနီလောင်းသူတို့ကစဉ်းစားလာမယ်ဆိုတော့ဒီ NDA ကိုတာဝန်ရှိတဲ့ပုဂ္ဂိုလ်တွေကမတွေးမိရလို့လားကျွန်တော်စဉ်းစားမိတာဒီလိုဖြစ်လာရင်ရင်အောင်လာမယ်ဒီပြပပြောရတွေပါလာရင်ဖြစ်ရှင်းရပူခက်မယ်ဆိုတော့ဒီပုံကိုယ်တွေမစဉ်းစားမိဘူးလားကောင်းသူချင်
းဟုတ်ကဲ့ဟိုကျွန်တော်အမြင်ပေါ့နော်အမြင်မှာကျတော့ဒီဥမာတမတော်ဘက်ကကျတော့လေသူ့ရဲ့ဗာခွန်လဲဟိုလုံခြုံရေးအတွက်ပေါ့နော်ကာကွယ်ရေးအတွက်သူ့ရဲ့ဟိုစဉ်းစားရတဲ့ဗျူဟာမျိုးရှိပါတယ်ဆိုတော့ဒါပေမဲ့လည်းတစ်ဖက်ကငင်းငင်းရေးဆွေးနွေးပွဲမှာကျတော့သူတို့ကအဓိကအပြင်အချက်၆ချက်ကိုပဲဟိုစုတ်ကန်နေတယ်ပေါ့နော်ပြောင်းလဲပြင်လဲမရှိဘူးလို့တော့ကျွန်တော်မြင်တယ်ခင်ဗျာဆိုတော့တစ်ဖက်မှာကျတော့လေအခုလက်ရှိအစိုးရရဲ့ငင်းငင်းရေးကော်မရှင်ပေါ့ငင်းငင်းရေးကော်မရှင်ကြတော့သူ့ရဲ့ဟိုဒီအခုဖော်ဆောင်နေတဲ့မဟာဗျူဟာကဘာလဲပေါ့ဆိုတော့အဲ့ဒါနဲ့ပတ်သက်ပြီးတော့အခုချိန်ကြီးကျွန်တော်မြင်တာအလုပ်ဖြစ်သလားမဖြစ်သလားပေါ့နော်ဆိုတော့အဲ့ဒါပတ်သက်လို့ခုနဥပမာဆိုဆွေးနွေးသလိုပဲပြန်ပြီးတော့ဟိုသုံးသပ်ရမယ့်အချိန်ဖြစ်နေပြီလို့ကျွန်တော်ထင်
အဲ့တော့ဥပမာဆိုသဘောထားပြောပါဦးဒီတာဝန်ရှိတဲ့ပုဂ္ဂိုလ်တွေကဒီပြပပယောဂါတွေရှိနေဆိုတဲ့အန္တရာယ်ကိုဦးစားမပေးဘဲနဲ့အချင်းချင်းညီညွတ်အောင်မလုပ်နိုင်ကြဘူးလို့ထင်ပါလေခင်ဗျာ
ကျွန်တော်မြင်တော့ပထမတစ်ချက်ကဒီအနှစ်80ကျော်ကြာတဲ့ပြည်ရင်းစစ်ကတစ်ဖက်နဲ့တစ်ဖက်နဲ့နာဂျီမုံဒီမှုကကြီးရလဲပါတယ်ဗျနောက်တစ်ခုကလောလောဆယ်2017နောက်ပိုင်းစစ်ပွဲတွေပြင်းထန်ပြီးတော့အကြာဆုံးများတဲ့ကိစ္စတွေမှာဖြေလျော့မှုမလုပ်နိုင်တာလဲပါတယ်အဲ့မှာပိုးပြီးယုံကြည်မှုကင်းမဲ့သွားတဲ့အခါပိုးတင်းမာနေတာလဲပါပါတယ်ကျွန်တော်ကမြင်ရတော့ဗျစိုးရနဲ့တက်မလို့အနေနဲ့အပြစ်ခက်ရဆဲကျင်ညာပြီးတော့ငင်းငင်းဆွေးနွေးပွဲခေါ်လိုက်စီချင်တာပါပဲအဲ့ဒါဆိုရင်ပြဿနာတော်တော်များများပြေလည်သွားနိုင်တယ်လို့ယူဆတယ်
Elu meja bene tai ni lusi, cina wap jatuh lah, mabih leu ya. Yongjin gua, pupu tiang ni jamat, tanah pupu mianlah. Suan ni tamu lepas ni, tapi ada dikaya sejinya ini, korang bunyi ni lekak aje cina tenen, nanti ngau luke gua temarai.
Hal kau tu ni ngau belu tua, belu lojin pin, ni jangi cincin siu tu pau dua tahun belu temarai.
Cina mianlah, form yang luke ni, tu yang wen suri gua je sahye. โอ้แต่ยังไม่มาเข้าใจจันทร์รู้อภิญญาณอภิสังขารตัวราสูราตัวราลาลาบ่ส่วนดามิวเรียผู้ชิบุลูเรลูเทมาเลยเอาน่าทุกข์จันทร์รู้ดีเนี่ยยี่ลงงานสิ่งเอออภิญญาณมาเลยสุยากาลงงานเนี่ยลงงานนี่ชีเรลูจันทร์รู้เทมเนี่ยอุโมอาเทียสุรุชินอ่ะแต่ช่วงนั้นก็มาขอว่าเลยอุเอสเนี่ยอีควอไลตี้สเตรทจีว่าแต่ยังไม่ได้จานมาดามิวเนี่ยยี่ด้วยโอ้บาคอมเลยมหาบิวาสุริฮันดีว่าส่วนดามิวจันทร์รู้จันทร์รู้เทมรู้เลยสิจันทร์รู้แต่ยังไม လောက်ရမယ်ကိစ္စလို့ထင်ပါတယ်